85နှစ်မြောက်ပြည်တော်စုနှင့်စင်ရတုအထိမ်းမှစစ်ကောင်စီကနေပြည်တော်မှာဒီကနေ့ခန္ဓာကျင်းပခဲ့တယ်လို့မနေ့ကမှငင်းချင်ရေးဆွေးနွေးပွဲကျင်းပမယ်လို့ကြေညာထားပါတယ်။ပြည်တော်စုနှင့်အခမ်းအနားနဲ့ငင်းချင်ရေးဆွေးနွေးပွဲတွေကိုတက်ဖို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုရောလက်မှတ်ထိုးမထားသေးတဲ့အဖွဲ့တွေကိုပါစစ်ကောင်စီကဖိတ်ထားပါတယ်။ဒီကနေ့စစ်ကောင်စီရဲ့တရားဝင်ထိုးပြန်ချက်အရပြည်တော်စုနှင့်အခမ်းအနားတက်ဖို့စီရင်ပေးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့7ဖွဲ့ရှိပါတယ်။အဲဒီထဲမှာရခိုင်ပြည်လူမျိုးရေးပါတီ AOB ကဒုတိယဥက္ကဋ္ဌဒေါ်စောမရရာဇာလင်းနဲ့ကရင်ချင်းချင်းရေးကောင်စီ KNU KNLPC ကဒုတိယဥက္ကဋ္ဌဒေါက်တာဇော်ကပေါ်ထူးတို့ပဲအဆင့်အမြင့်ဆုံးအနေနဲ့ပါဝင်ပြီးဂျန်နယ်အဖွဲ့တွေကတော့အဆင့်မြင့်ခေါင်းဆောင်ပိုင်းကတက်ရောက်တာမတွေ့ရပါဘူး။ဒါ့အပြင်ကရင်မျိုးသားအစည်းအရုံး KNU အနေနဲ့တက်ရောက်တယ်လို့စီးရင်ထဲမှာပါတဲ့ဖရူရွှေမောင်းဟာဒူပလာယာခရိုင်ဥက္ကဋ္ဌအဖြစ်ကနှုတ်ထွက်တဲ့အကြောင်းပြီးခဲ့တဲ့သတင်းနှစ်ပတ်ကပဲကြေညာထားတာပါ။ရခိုင်တပ်တော် AA ရဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်တဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULA ကိုကိုစားပြုပြီးနိုင်ငံရေးမှူးဖြစ်သူဦးဦးလှစောတက်ရောက်တာကိုလည်းစီးရင်ထဲမှာဖော်ပြထားပါရယ်။ AA အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြောင်းပြီးခဲ့တဲ့ရက်ပိုင်းတွေကပဲရခိုင်ပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ခဲ့ပါသေးတယ်။ပြည်တော်စုနဲ့အခမ်းအနားတက်တယ်ဆိုတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စီးရင်ထဲက ELP, KNU, KNLPC, Democratic ကရင်အကျိုးပြုတက်မတော်တက်မဟာငါ DKBA,လာဟုဒီမိုကရက်တစ်အစည်းအရုံး LDU မွန်ပြည်သက်ပါတီ NMSP ရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီ RCSS တို့ဟာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဖြစ်ပါတယ်။ဒါ့အပြင် KNU ကလည်း NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပေမဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် KNU တပ်မဟာတချို့နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြန်ဖြစ်နေတာပါ။အခမ်းအနားတက်တဲ့ထဲကမိုင်းလာအဖွဲ့ NDAA ရှမ်းပြည်တူးတက်ရေးပါတီ SSPP ဝါပြည်သွေးစည်းညင်ရေးတက်မတော် UWSA နဲ့ ULA တို့ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေမဟုတ်သေးပါဘူး။ဒီတော်စုနဲ့အခမ်းအနားတက်တယ်လို့ထုတ်ပြန်ထားတဲ့စီးရင်တက်ကဒိုင်းနာအဖွဲ့တွေထဲမှာဘယ်အဖွဲ့တွေကညီညာရေးဆွေးနွေးပွဲကိုတက်မယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။